ကျွန်တော်တို့ကလည်းအတွေ့ရန်ကုန်မြို့ကိုတိုးချဲ့ဖို့စိတ်ကူးလာကြပါပြီ။ဒါပေမဲ့ပုံစံရေးဆွဲတဲ့အဆင့်ကမတက်နိုင်သေးပါဘူး။သမ္မတဦးသိန်းစိန်လက်ထက်2020မှာမြို့တိုးချဲ့မဲ့မဟာရန်ဘုံစီမံကိန်းကိုဂျိုင်ကာဂျပန်အေဂျင်စီနဲ့ရန်ကုန်တိုင်းအစိုးရတို့ပူးပေါင်းရေးဆွဲပါတယ်။မြို့နယ်မှာဒုံတတ်မှတ်ပြီးရန်ကုန်အရှေ့မြောက်ဒေသဖြစ်တဲ့ဒဂုံစိတ်ကတောင်ဒဂုံအရှေ့ ရန်ကုန်မြို့တည်စီမံကိန်းကိုဂျပန်ကပြန်လည်ရေးဆွဲပြီးတင်ပြထားပါလေ။ဂျပန်စီမံကိန်းအပြင်2014မှာရန်ကုန်အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူးမြောင်းကြားလိုင်မြင့်နဲ့လိုင်သာယာတွန်တေးကားလမ်းကြားကမြေဧက3000မှာမြို့တည်တည်ဆောက်မဲ့စီမံကိန်းပေါ်ထွက်လာပါလေ။ဒါပေမဲ့ဒီစီမံကိန်းကိုမြမစီရနာမြို့တည်ကုမ္ပဏီကိုလက်သိပ်ထိုးပေးတဲ့အတွက်စူးစူးငင်ငင်ဖြစ်သွားပါလေ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေနဲ့မိသက်သူတွေအကြံပါလုပ်ပြီးအမျက်ထုတ်ဖို့ကြံစည်တဲ့စီမံကိန်းအဖြစ်လူတည်များပါတယ်။ဦးမြင့်စွေရာသူတက်တန်းကုံကမီ2015ဇွန်လမှာရန်ကုန်အနောက်တောင်ပိုင်းမြို့တစ်စီမံကိန်းအဖြစ်ပြန်လည်ပေါ်ထွက်လာပါတယ်
။ NLD အစိုးရတက်လာတော့ဒီနေရာမှာပဲမြို့တစ်တည်ဆောက်ဖို့ရန်ကုန်မြို့တစ်ဖွံ့ဖြိုးရေးကုမ္ပဏီကိုဒေါ်လာ9တန်းခွဲနဲ့တည်ထောင်ကြောင်းလွန်ခဲ့တဲ့မတ်လကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကရာဂိုင်နှုံးပြေပိုင်တဲ့ကုမ္ပဏီပါပဲ။ဒါပေမဲ့ကုမ္ပဏီဥက္ကဋ္ဌနဲ့အမှုဆောင်အရာစီချုပ်ဟာရိုးမဥပိုင်လုပ်ငန်းတွေကိုပိုင်ဆိုင်သူ Search Bank ကိုဥသိမ်းဝင်ဖြစ်ပါတယ်။မြို့သိပုံစံကို AECOM Singapore ကုမ္ပဏီကရေးဆွဲပြီး CCCC ကို China Communication Construction Company တရုတ်ကုမ္ပဏီကအခြေခံအဆောက်အအုံစီမံကိန်းပထမအဆင့်ကိုအကောင့်ထည့်ဖော်မယ်လို့ဆိုပါတယ်။ဒေါ်လာတန်1500ကျော်ကုန်ကြမယ်လို့ခန့်မှန်းပါတယ်။မြို့သိပုံစံနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူ့ကအတင်းအင်ဂျင်နီယာကောင်စီပြည်သူ့ကကောင်စီစတာတွေနဲ့တိုင်ပင်တယ်လို့ဆိုပါတယ်
။ရန်ကုန်မြို့အနောက်ဘက်ကမ်းဟာမြေနိမ်ပိုင်းဖြစ်တဲ့အတွက်ဒီနေရာမှာမြို့သိတည်ဆောက်ဖို့မတင့်တော်ဘူးလို့စစ်အစိုးရလက်ထက်ကယူဆခဲ့ပါတယ်။မြို့သိအနီးကလိုင်သာယာဟာပင်လယ်ရေပြင်နဲ့ပေ30ပုံမြင့်ပြီးနဲ့မြို့သိနေရာကတော့ဆယ်ပေလောက်တောင်မြင့်ပြီးအမြင့်ဆုံးနေရာဟာ15ဘီလောက်သာရှိတယ်လို့ကြွကျင်သူတွေကဆိုပါတယ်။မြင်းနိုင်ပိုင်းမှာမျိုးစ်စ်တိဆောက်မယ်ဆိုရင်ရေရှမ်းမဲ့အလားအလာကိုထည့်တွေ့ဖို့2016အာရှဖွံ့ဖြိုးရေးပန်းအစည်းအဝေးခံစားမှလည်းတတိပေးထားပါတယ်။နာဂစ်ရေဘေးဒုက္ခတုံးကလို့ပုံတိုင်းခံလို့ရေကြီးတဲ့အခါမှာမြင်းနိုင်ဒီကဟာအန္တရာယ်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ရေကြီးမှုအန္တရာယ်အကဲဖြတ်ခြင်းနဲ့လမ်းဆက်ပွဲမှုဆိုင်ရာကနဦးအစီရင်ခံစာကိုအော်တိုဘာလကရေးစားပြည်စည်းကြောင်းသိရပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရကတော့ရန်ကုန်မြို့အနောက်ဘက်မှာရန်ကုန်မြို့သိပ်ကိုတည်ဆောက်ဖို့တန်ဓေဌာန်ချထားပုံရပါတယ်။စီမံကိန်းမှုပေါင်းသဘောတူညီချက်တရုတ်ကုမ္ပဏီနဲ့လက်မှတ်ထိုးပြီးဖြစ်လို့စီမံကိန်းပုံစံတင်ပြဖို့သာကြံတော်ကြောင်းသိရပါတယ်။ရန်ကုန်တိုင်းအစိုးရကရေးစိုက်ပြီးတရုတ်ကုမ္ပဏီကအရင်းနှီးစိုက်မှာဖြစ်ပါတယ်။အရင်ကြီးစုစုပေါင်းရဲ့ဆေးရဂိုင်နှုံးတန်ဖိုးရှိတဲ့မြေကိုမြန်မာဘက်ကစိုက်တာမို့ကြံအရင်ကြီး90ရဂိုင်နှုံးကိုတရုတ်ဘက်ကစိုက်လိုက်မယ်လို့ဦးသိန်းဝေကရှင်းပြကြောင်းဇွန်လ25ရက်တို့အီယာဝတီသတင်းမှာဖော်ပြပါတယ်။နောက်တော့အရင်ကြီး25ရဂိုင်နှုံးရန်ကုန်တိုင်းအစိုးရပိုင်ဆိုင်ပြီးတရုတ်ကုမ္ပဏီက95ရဂိုင်နှုံးပိုင်ဆိုင်တဲ့အခြေအနေကိုရောက်သွားမယ်လို့ဦးသိန်းဝေကပြောဆိုကြောင်းသိရပါတယ်။
ရန်ကုန်မြို့တည်စီမံကိန်းတွေဟာရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလက်တွဲဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းတွေဖြစ်တာမို့အခက်တိလိုက်စားမှုတွေများပြားနိုင်ပါလေ။ဒါကြောင့်သိတာမြင်တာမှုနဲ့တာဝန်ယူမှုကိုစောင့်ကြည့်ဖို့တတိပေးကြပါလေ။ဦးသိန်းစင်အစိုးရလက်ထက်ကခွင့်ပြုခဲ့တဲ့လေဘူးမြို့နယ်ကကျပ်အမ်း9600တန်း Eco Green City စီမံကိန်းကိုလည်းအသေးစိတ်စောင့်ကြည့်နေပါလေ။ဆောင်ရည်ဝင်ကြီးဌာနနဲ့ Alliance Star Company တို့အကျိုးတူစီးပွားလုပ်တဲ့လုပ်ငန်းဖြစ်လို့ရှင်းလင်းတင်ပြဖို့ပဋိပယုံနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စားလိုင်ကလွန်ခဲ့တဲ့ဇွန်ဘာလကလွတ်တော်မှာမေးခွန်းထုတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒူးဥက္ကဋ္ဌခေါင်းဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့ဇွန်ဘာလနှောင်းပိုင်းကမြန်မာပြည်လာလေတုန်းကဒေါန်ကန်းစုကြည်ဗန္ဒယေးဝင်ကြီးဦးစိုးဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တို့ကိုတွေ့ဆုံပါလေ။နောက်ပြည်သက်ဆိုင်ရာဝန်ထမ်းတွေနဲ့ရန်ကုန်မြို့တည်စီမံကိန်းအကြောင်းဆွေးနွေးတယ်လို့နိုဝင်ဘာ25ရက်နေ့ထုတ်တရုတ်အစိုးရ ှင်းဟွာသတင်းမှာပေါ်ပြပါတယ်ဒါကိုကြည့်ရင်ရန်ကုန်မြို့ဒေသစီမံကိန်းအကောင့်တွေပေါ်ရမှာတရုတ်အစိုးရတိုက်ရိုက်ပါဝင်နေတာသိတာထင်ရှားပါတယ်ခင်ဗျာ